ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး3အခန်းငယ်29မှ28မှာဖော်ပြထားတဲ့အတိုင်းရှင်ယောဟန်ဘက်တစ္စတာသည်သူ့ရဲ့ခေါ်တော်မူခြင်းနဲ့ပတ်သက်၍သူ့စိတ်ထဲမှာရှင်းရှင်းလင်းလင်းပဲရှိနေတယ်။သူလှုပ်ရမယ့်အလိုသူ့ရဲ့ခေါ်တော်မူခြင်းသူ့အပေါ်၌ရှိတော်မူသောဖျားသခင်၏အလိုတော်သူ့တာဝန်ဝတ္တရားသူ့တာဝန်ယူရတဲ့ကဏ္ဍတို့ကိုရှင်ယောဟန်ကောင်းမွန်စွာသိရှိနားလည်တယ်ဆိုတာတွေ့ရပါတယ်။ယေရှုဖျားရှင်တပါတိသာလင်ဖျားသခင်ခန့်အပ်တော်မူသောကယ်တင်ရှင်မက်ဆီယားဖြစ်တဲ့ယေရှုခရစ်တော်ကိုယဉ်ညွန့်လဲရှင်ယောဟန်ဖြေပေးခဲ့ပါတယ်။ဖျားသခင်ကပဲလူကိုရွေးချယ်ခေါ်ယူခန့်အပ်တာဖြစ်တဲ့ဖျားသခင်သာလင်လူကိုခေါ်ယူခန့်အပ်ပိုင်ခွင့်ရှိတာဖျားသခင်ကလူကိုခေါ်တော်မူကသူ့ရဲ့အစေခံများဖြစ်စေတယ်။ဖျားသခင်ကသူခေါ်တော်မူထားသောလူတို့ကိုတီးခြားစီကဏ္ဍအလိုက်ခန့်အပ်တော်မူပြီးကျေးဇူးတော်များနဲ့ခွန်အားအင်အားဖြည့်တင်းပေးတော်မူပါတယ်။ဘုရားသခင်ကရှင်ယောဟန်ဘက်တစ္စတာကိုမက်ဆီယားအဖြစ်ခန့်အပ်တော်မူတာမဟုတ်ဘူး။မက်ဆီယားရဲ့ရှေ့ပြေးအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။ဒါကိုရှင်ယောဟန်ကလည်းရှင်းလင်းပြတ်သားစွာသဘောပေါက်တယ်။ယေရှုခရစ်တော်၏ကယ်တင်ရှင်မက်ဆီယားဖြစ်ခြင်းကိုတတ်သိခံသောရှင်ယောဟန်ဘက်တစ္စတာရဲ့တတ်သိခံချက်ဟာခိုင်မာတည်ကြည်တယ်။ကောင်းကင်မှပေးတော်မမူလေလူသည်မည်သည့်အရာကိုမျှမရရှိနိုင်။ငါသည်ခရစ်တော်မဟုတ်သို့သောကိုတော်ဤရှေ့၌ကြိုတင်ဆေလွတ်ခြင်းခံရသောသူဖြစ်သည်။ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး15အခန်းငယ်16မှာသင်တို့သည်ငါကိုရွေးကောက်ခဲ့ကြသည်မဟုတ်ငါသည်သင်တို့ကိုရွေးကောက်ခဲ့ခြင်းဖြစ်၏လို့ယေရှုကိုယ်တော်မိန့်တော်မူခဲ့ပါသည်သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ